ရန်ကုန်မြို့အင်းဝအထယ်ချုပ်ဆိုင်မှာအိမ်အကူအဖြစ်လုပ်နေတဲ့မဆန်းကေခိုင်နဲ့မတ်သစင်မိန်းကလေးငယ်နှစ်ဦးကိုအလို့ရှင်တွေကလုခရှင်မပေးပဲကိုလိုက်အင်ကချိုးတက်တဲ့အထိညှဉ်းပန်းနှိပ်စက်ခဲ့တဲ့အမှုကိုမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကဂျားဝင်ဆောင်ရွက်ခဲ့ရမှာတရားမျှတမှုမရှိပဲပြက်ကွက်ခဲ့တာကြောင့်လူ့အခွင့်အရေးကော်မရှင်တာဝန်ရှိသူတချို့ကိုအစိုးရကအရေးယူပေးဖို့ဆိုတဲ့တိုက်တွန်းချက်ကိုပြည်သူ့လွတ်တော်ကစက်တင်ဘာလ26ရက်နေ့မှာမဲခွဲဆုံးဖြတ်အတည်ပြုခဲ့ပါတယ်။အင်းဝအထည်ချုပ်ဆိုင်ကိစ္စကိုလူ့အခွင့်အရေးကော်မရှင်ကဂျားဝင်ဆောင်ရွက်ခဲ့ပေမဲ့နေ့နာကြီးနဲ့ကြေအေးဖို့လှုပ်ဆောင်ခဲ့တာပါ။ဒီလှုပ်ဆောင်ချက်အသေးစိတ်ကိုတင်ပြဖို့သမရယုံကစက်တင်ဘာလ22ရက်နေ့မှာညွှန်ကြားခဲ့ပြီးတင်ပြချက်အပေါ်ဥပဒေကြောင်းအရဘယ်လိုလှုပ်ဆောင်မလဲဆိုတာကိုပြည်ထောင်စုရှေ့နေချုပ်ယုံရဲ့အကြံပေးချက်တွေအရဒီအောက်တိုဘာလတည်းမှာအရေးယူသွားမယ်လို့သမရယုံပြောခွင့်ရဦးစော်ထီကပြောပါတယ
်။သမရယုံကလည်းဒီတော့ဒီခွင့်ကော်မရှင်စာထွက်ထားတယ်။သမရယုံကိုပြန်တင်ပြဖို့ပေါ့နော်။အဲဒီလူခွင့်ကော်မရှင်ကကြံရလာတဲ့ပုံမှာပြည်ထောင်စုရှေ့နေချုပ်ယုံရဲ့သဘောထားပေါ့နော်။ထင်မြင်စာချက်အဲ့ဒါတောင်းခံတယ်။အဲ့ခါပေါ်မူတည်ပြီးတော့ဥပဒေကြောင်းရတုံးသက်ဆောင်ရွက်သွားမှာဖြစ
်မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကိုအစိုးရကအရေးယူမဲ့ကိစ္စကိုဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင် AHRC ကကြိုးဆိုကြောင်းအဖွဲ့ရဲ့ရှေ့နေဦးမင်းလွင်ဦးကပြောပါတယ
်ဒီကိစ္စကတော့အရေးယူဖို့လိုတယ်လို့ကျွန်တော်တို့လည်းမြင်တယ်ဘာဖြစ်လို့လဲဆိုတော့ကလူ့အခွင့်အရေးကိုတကယ်အကာအကွယ်ပေးဆောင်ရှောက်ရမယ်အဖွဲ့အစည်းရဲ့အကြီးအကဲဒီကိုယ်တိုင်ကဒီလိုမျိုးလူခွင့်ရေးချိုးဖောက်မှုကိုမျက်ွယ်ပြုပြီးတော့ဆောင်ရွက်တဲ့ကိစ္စရပ်တွေကနိုင်ငံတကာမှာအလွန်ညံ့နာပြက်စရာတွေလည်းဖြစ်တယ်အစိုးရရဲ့တိုက်ခါကိုလည်းကြာဆင်းစေတယ
်လူခွင့်ရေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးစော်ဝင်းကတော့အင်းဝအထည်ချုပ်ဆိုင်ကိစ္စမှာသဘောကျနဲ့လွတ်ဆောင်ခဲ့ခြင်းသာဖြစ်တယ်လို့ပြည်သူ့လွှတ်တော်မှာရှင်းပြခဲ့ပါတယ
်ဒီကိစ္စနဲ့ပတ်သက်လို့သက်ဆိုင်ရာဌာနကလိုအပ်သလိုဆောင်ရွက်နိုင်ရေးအတွက်ကြောင်ကြားခဲ့ခြင်းဖြစ်ပါတယ်ဒုတိယအနေဖြင့်နစ်နာမှုများအားပူဇော်ပေးနိုင်ရေးအတွက်သဘောရိုးဖြင့်ဆောင်ရွက်ခဲ့ခြင်းသာဖြစ်ပါကြောင်းလေးစားစွာတင်ပြပါရခင်ဗျာ
ပြည်မှုဆိုင်ရာဥပဒေတွေနဲ့ညီစွန်းနေတာတိလျက်နဲ့နစ်နာကြီးနဲ့ကြေအေးဖို့လှုံ့ဆော်ခြင်းဟာလူအခွင့်အရေးကော်မရှင်ရဲ့အမှားဖြစ်တယ်လို့ရှေ့နေဦးမင်းလွင်ဦးကထောက်ပြပါတယ်
ကော်မရှင်အဖွဲ့ဝင်ဦးစော်ဝင်းကိုယ်တိုင်ကသဘောယူနဲ့ဆောင်ရွက်တယ်လို့သူကထုတ်ကြေထားတဲ့အပေါ်မှာဒီကေသဘောယူဖြစ်သလားမဖြစ်လားဒါကိုရှင်းနေကြုံရုံကလည်းစုံစမ်းစစ်ဆေးဖို့လှုပ်လာမယ်လို့ကျွန်တော်မြင်တယ်။အဲ့တော့ကြီးမှုဆိုင်ရာဥပဒေဒီနဲ့ညှိစွန်းနေမှန်းသိရတဲ့ဒီကိစ္စကိုတက်ဆိုင်ရာရဲစခန်းကိုအရေးယူဖို့အတွက်ညွန်ကြားခြင်းမပြုတာကပင်လူခွင့်ရေးကော်မရှင်ရဲ့အမှားဖြစ်နေတယ်ဆိုတော့ကျွန်တော်တွေ့ရတယ်အဲ့တော့အဲ့ဒီအပေါ်မှာရာထူးကနေအနာပေးပြီးတဲ့အခါကျတော့မှပြည်မှုဆိုင်ရာဥပဒေကြီးကဆက်လက်ပြီးတော့အရေးယူဖို့အတွက်ရှင်းနေကြုံကဆောင်ရွက်မယ်ဆိုတာလည်းဖြစ်လာနိုင်တယ်လို့ကျွန်တော်မျှော်လင့်ပါတယ
်။အင်အကူတွေကိုနှင်းပန်းနှိပ်စက်ခဲ့တဲ့အင်းဝအထယ်ချုပ်ဆိုင်တာဝန်ရှိသူတွေကိုအမှုဖွင့်ပြီးဖမ်းဆီးထားပါတယ်။ဒီအမှုမှန်ပေါ်ပေါက်ရေးအတွက်ဂျားဝင်ဆောင်ရွက်ပေးခဲ့တဲ့မြန်မာနောင်းသတင်းတောက်ချုပ်ကိုဆွေဝင်းကိုနိုင်ငံတော်သမ္မတကဂုဏ်ပြုမှတ်တမ်းလွှာပေးအပ်ခဲ့တယ်လို့အော်တိုဘာတရက်နေ့မှာကြာရောက်တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့နေ့မှာတာဝန်သိပ်ပြည်သူတူအဖြစ်နဲ့ရဲချုပ်စုကိုနေပြည်တော်မှာချီးမြှင့်ခဲ့ပါတယ်ခင်ဗျာ